ရန်သားအစိုးရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့တက်မတော်စစ်တုံးစည်းရိတ်နဲ့တရံဇာရဆိုင်ရာစီမံခန့်ခွဲမှုတွေကိုပိုပြီးပွင့်လင်းမြင်သာအောင်ဆောင်ရွက်ဖို့အရက်သားတွေအတွက်ချပေးတဲ့ဘတ်ဂျက်တွေကိုတိုးမြှင့်ပေးဖို့ဥရောပသမဂ္ဂ EU ကတိုက်တွန်းလိုက်ပါတယ်။ယူရိုရှမ်းမြန်မာလို့ခေါ်တဲ့ဥရောပသမဂ္ဂစီးပွားရေးတန်တမန်အဖွဲ့တွေအထူးအစ်သက်တော်တွေအဖြစ်နိုင်ငံပေါင်း40ကျော်မှာဥရောပသမဂ္ဂယင်းနှိမ့်မြှုပ်နှံမှုပိုင်း EIB လို့ခေါ်တဲ့အာရှပစိဘက်ရေးရာဒေသအဖွဲ့ခေါင်းဆောင်အန်ဂျလာမာကာရီနိုဘယ်ရီတို့နဲ့တွေ့ဆုံခဲ့ကြတဲ့ပြီးခဲ့တဲ့အပတ်စည်းဝေးမှာမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်အမတ်ခရစ်စတင်းရှမစ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ကြောင်းကိုယူရိုရှမ်းမြန်မာရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။သကောက်ဝိုင်းမှာ EU တန်အမတ်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အချက်၄ချက်ကိုတိုက်တွန်းထားတာဖြစ်ပြီးရိုဟင်ဂျာအရေးနဲ့ပတ်သက်တဲ့နိုင်ငံတကာအချက်အလက်ကော်ဖီနိုင်ငံတကာအချက်အလက်ရှာဖွေမှုရှင်အကြောင်းအရာတွေကိုဦးစားပေးဆွေးနွေးတာတဲ့စီးပွားရေးဆိုင်ရာယင်းနှိမ့်မြှုပ်နှံမှုတွေကိုအလေးပေးဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ EU ရဲ့တိုက်တွန်းချက်နဲ့ပတ်သက်ပြီးတက်မတော်သဘောထားမှတ်ချက်ကိုတင်ပြနိုင်ဖို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းညီနဲ့ဗိုလ်မှူးချုပ်ဇော်မင်းထွန်းတို့ကိုဒီကနေ့ RFA ကဆက်သွယ်ပေးမယ်။လက်ခံပြကြခြင်းမရှိပါဘူးခင်ဗျာ NLD ပါတီရဲ့ပြင်ကြားရေးအဖွဲ့ဝင်ဦးမုံရွာအောင်ရှင်ကတော့တက်မတော်ဘတ်ဂျက်နဲ့ပတ်သက်လာရင်တို့ထီလို့မရတဲ့အထီအောင်ဖြစ်နေတယ်လို့ပြောပါတယ
်ပွဲစည်းပုံချေကဥပဒေအရကောဒါသူကကာဝေးရေးနဲ့ပတ်သက်လို့ပေါ့လေကာဝေးရေးနဲ့ပတ်သက်ပြီးတော့ဒီသူ့ဘတ်ဂျက်ကိစ္စတွေနှောင်းဝေးစည်းကိစ္စတွေနော်အသုံးစရိတ်ကိစ္စတွေဒါတွေကတို့တီးဖို့တော့ကက်တယ်နော်အဲ့ဒါသူ့ channel နဲ့သူသွားနေတာဆိုတော့လေဒီကလိုက်ဖြစ်နေတဲ့အခါကျကျွန်တော်ထီလို့မရဘူ
းဝင်ကြီးဌာနဆိုင်ရာအသုံးစရိတ်တွေဘတ်ဂျက်တွေကိုစီးစီးရတဲ့ပြည်သူ့လွှတ်တော်ငွေစည်းရုံးပူးပေါင်းကော်မတီဝင်ဖြစ်တဲ့ NLD လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကဥရောပသမဂ္ဂတန်အမတ်ရဲ့တိုက်တွန်းချက်ကိုသဘောတူကြောင်းနဲ့ဝင်ကြီးဌာနအားလုံးဟာဒန်းတူရီတူစစ်ဆေးခံတင်တယ်လို့မှတ်ချက်ပြုပါတယ်
။အေးဥတ္တမပြောတာတော့ကျွန်တော်လည်းသဘောတူပါတယ်ဒါကတော့လေဟိုဒါညင်းရမယ့်အချက်မပါဘူးဒီထဲမှာတော့လေအငင်းပွားစရာမရှိပါဘူးအဲ့တော့ပြောချင်တာကတော့ဟိုကျွန်တော်တို့ကဘယ်ဌာနတွေပဲပဲဝင်ကြီးဌာနပဲဖြစ်ဖြစ်ပေါ့နော်ဟိုကျွန်တော်တို့ကဒါနှစ်စဉ်ဘတ်ဂျက်တွေစစ်တဲ့အခါမှာတော့တန်းတူကတော့ကျမတို့စစ်ဆေးခွင့်ကျမတို့မှာရှိရမယ်ဖြတ်တောက်ခွင့်ရှိရမယ်ဒါတွေရဲ့အပေါ်မှာကျမတို့ဘက်ကနေပြီးတော့ဟိုစီမင်းစည်းကမ်းအတိုင်းဆောင်ရွက်တဲ့နေရာမှာစီမင်းစည်းကမ်းအတိုင်းလည်းအလုံးကတော့လက်ခံပြီးလိုက်နာကြရင်တော့တိုင်းပြည်တော်လည်းကောင်းမယ်သူများပြောစရာဌာနတစ်ခုချင်းနဲ့ညှို့ထိုးစရာတော့မဖြစ်ဘူးပေါ့လေအဲ့ဒါတော့ရှိပါတယ
်ပြည်သူ့လွှတ်တော်အမတ်ဒေါခင်ဆန်းလိုက်ပြောပြသွားတာပါခင်ဗျာတက်မတော်အသုံးစရိတ်တွေကိုရှော့ချနိုင်ခြင်းအပြင်လူမှုကိစ္စရေးရာတွေအတွက်ဘတ်ဂျက်တွေပိုတိုးသုံးပြုနိုင်ဖို့အထောက်အကူဖြစ်လာမယ်လို့လည်းမုံရအောင်ရှင်ကထောက်ပြပါဗျ။အ
ဲ့ဒီကပြင်လိုက်နိုင်လို့ချင်းတခြားဥပမာကျွန်တော်တို့ပညာရေးတို့ကျန်းမာရေးတို့တခြားလူမှုကိစ္စတွေမှာဟိုဘတ်ဂျက်တွေအများကြီးတိုးလာနိုင်တာပေါ့နော်။ပညာရေးကနိုင်ငံတစ်ခုအတွက်ဒီမိုကရေစီနိုင်ငံတစ်ခုအတွက်တော့ဒါတကယ်ကိုမသင့်လျော်တဲ့အလွန်ရုပ်ပျက်စေတဲ့ကိစ္စကြီးလို့ပဲကျွန်တော်တို့အဲ့လိုပဲမြင်ပါတယ
်။2019-2020ဘဏ္ဍာနှစ်အတွက်လည်းကာကွယ်ရေးဘတ်ဂျက်ကိုကျက် 3,385.8 billion အထိတိုးမြင့်တောင်းခံခဲ့ပါတယ်။အဲ့ဒီအသုံးစရိတ်ဟာကျန်းမာရေးဝန်ကြီးဌာနနဲ့ပညာရေးဝန်ကြီးဌာနနှစ်ခုပေါင်းရဲ့အသုံးစရိတ်နှစ်ခုနီးပါးရှိတာကြောင့်2019ဇူလိုင်လတုန်းကလည်းလွှတ်တော်မှာအကြိုက်နဲ့ဆွေးနွေးခဲ့ရပါတယ်။ကာကွယ်ရေးအသုံးစရိတ်တွေတိုးမြင့်တောင်းခံပေမဲ့ပြည်သူ့လွှတ်တော်ရဲ့သက်ဆိုင်ရာကော်မတီတွေကဝင်ရောက်စစ်ဆေးခွင့်မရှိသလိုတက်မတော်ကသူ့ကိုယ်ပိုင်စီရင်စစ်နဲ့စစ်ဆေးတာကြောင့်လွှတ်တော်အနေနဲ့ဘာမှသိပိုင်ခွင့်မရှိဘူးလို့လည်းလွှတ်တော်ကိုယ်စားလှယ်တွေကထောက်ပြဆွေးနွေးခဲ့ကြပါသေးတယ်။ EU တန်အမတ်ရဲ့တိုက်တွန်းချက်နဲ့ပတ်သက်ပြီးရန်ကုန်ကဥရောပသမဂ္ဂယုံကို RFA ကဖုန်း email နှမျိုးလုံးနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဒီညနေအထိပြန်လည်ဖြေကြားခြင်းမရှိပါဘူး။တက်မတော်က2019ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းစစ်ဆင်ရေးအတွင်းမှာလူမျိုးလုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးမှူးရှင်ရဲ့နောက်ဆုံးအစီရင်ခံစာမှာဖော်ပြထားပြီးတော့တက်မတော်ထိုက်ပန်းခေါင်းဆောင်တွေကိုနိုင်ငံတကာစစ်ခွင့်တင်နိုင်ဖို့တိုက်တွန်းတောင်းဆိုနေကြတာရှိပါတယ်။လူခွင့်ရင်းနဲ့ပတ်သက်တဲ့နိုင်ငံတကာအခင်းအကျင်းမှာမြန်မာတက်မတော်ကိုထိုက်တဲ့အရင်ယူမဲ့အစီအစဉ်တွေ EU နဲ့ American နိုင်ငံတွေကရှာမှတ်နေကြတာရှိပေမဲ့တစ်ဖက်မှာအဲ့ဒီနိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံမှာစီးပွားရေးရင်းနှီးမြှုပ်နှံမဲ့အစီအစဉ်တွေကိုဇက်တိုက်ဆောင်ရွက်နေကြတာလည်းရှိပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကလည်း American နိုင်ငံကဘန်ဒါရေးကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံသို့လာရောက်လေ့လာခဲ့ကြပါတယ်။2019ခုနှစ်ပထမ9လအတွင်းမှာမြန်မာက EU ကိုတင်ပို့တဲ့ထုတ်ကုန်38ရာခိုင်နှုန်းမြင့်တက်လာပြီးတော့အထူးသဖြင့်အထည်လျှောက်လုပ်ငန်းကတိုးတက်လာခြင်းဖြစ်ပြီးပို့ကုန်ယူရို 1.5 ဘီလီယံရှိကြောင်းယူရိုရှမ်းမြန်မာရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားပါဗျာ။ကျွန်တော်မိုးမြင့်ပါ